မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတဦးပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ် RFA ခင်ဗျာကျွန်တော်တို့ကထိုင်းနိုင်ငံမှာတရားဝင်အလို့လာလုပ်တဲ့အလို့သမားတွေပါ2022ခုနှစ်12လပိုင်းကုန်လောက်မှာထိုင်းကိုရောက်ပါတယ်မြန်မာပြည်ကအလို့သမားအေဂျင်စီတစ်ခုကပို့လိုက်တာဖြစ်ပြီးတော့သူတို့ပို့လိုက်တဲ့စက်ရုံကအလို့လဲမစင်းရတဲ့အပြင်အလို့သမားအခွင့်အရေးတွေကိုလည်းချိုးဖောက်ပါတယ်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မြန်မာတန်ယုံနဲ့အဲ့ဒီအေဂျင်စီကိုတာဝန်ယူပေးဖို့ပြောခဲ့ပေမဲ့သူတို့ကမျက်နှာလွဲခဲပြစ်လုပ်ကြတာကြောင့်အခုဆိုရင်ကျွန်တော်တို့တွေတရားမဝင်အလုပ်သမားအဖြစ်နဲ့ထိုင်းမှာခိုးကြောင်ခိုးဝက်အလုပ်လုပ်နေရပါတယ်။ကျွန်တော်တို့လိုလူတွေထိုင်းမှာတိတ်နဲ့ချီပြီးတော့ရှိနေပါတယ်။ဒီအကြောင်းတွေကိုမြန်မာတွေမကပဲတခြားနိုင်ငံတွေပါသိအောင်ကူညီပြီးပြောပေးပါအောင်ခင်ဗျာဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတင်ပြချင်တာကတော့ဘိုးကလေးမျိုးမှာအာနာပိုင်တွေကစိုက်ကယ်တွေကိုဖမ်းပြီးတော့ပတ်စံတောင်းနေလို့ပါဆိုပြီးတော့ပေးပို့လာတဲ့စာပါ။ဒီဘိုးကလေးမျိုးပေါ်မှာပထမတော့ဒီစိုက်ကယ်အုပ်ထုပ်မပါရင်ဖမ်းပါတယ်တဲ့။တံငွေက3000ပေးရပါတယ်။နောက်ကြတော့စိုက်ကယ်နဲ့ပတ်သက်တာမှန်သမျှကိုစစ်ပြီးတော့ဖမ်းပါတယ်။ရုံးတင်ပြီးတော့တံငွေတောင်းလို့ငွေကျပ်3000ကျော်ပေးရတဲ့သူတွေလည်းရှိပါတယ်တဲ့။ဘိုးကလေးမှာကစိုက်ကယ်နဲ့အသက်မွေးဝမ်းကြောင်းလုပ်ရတဲ့သူ90ရာခိုင်နှုန်းလောက်ရှိပါတယ်။စိုက်ကယ်ကယ်ရီသမားတွေလည်းရှိသလိုတောသူတောင်သားတွေကလည်းဒီလူမှုရေးကျန်းမာရေးစီးပွားရေးကိစ္စတွေအတွက်စိုက်ကယ်နဲ့ပဲသွားလာနေရတာပါ။စိုက်ကယ်တွေကိုအဲ့လိုဖမ်းတော့ဈေးသူဈေးသားတွေပါသွားပြီးတော့စိုက်ကယ်ကယ်ရီဆွဲတဲ့သူတွေလည်းတော်တော်လေးကိုကြက်တဲသွားပါတယ်။အခုဆိုရင်ဘိုးကလေးမျိုးပေါ်ကိုသွားဖို့သွားရေးလာရေးခက်တဲ့အခြေအနေထိရောက်သွားပါတယ်ဆိုပြီးတော့ရှင်းဖွင့်ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ်2392353418ကိုဆက်သွင်းနိုင်ပါလေ
။အခုတခါလက်ရှိလူအများကြုံတွေ့နေရတဲ့ချင်းငွေ application တွေအကြောင်းကိုပြောချင်လို့ပါဆိုပြီးတော့မအေးဝင်းဆိုသူပေးပို့လာတဲ့စာကိုတင်ပြကြပါမယ်။အခုလက်တလုံးမှာ online ကနေငွေချီးပေးတဲ့ဒီ flash ချင်းငွေ happy cash kb money အစရှိတဲ့ mobile phone application တွေတော်တော်များများပေါ်လာပါဗျ။ငွေချီးကျင်တဲ့သူကအဲ့ဒီ application တွေကိုဖုန်းထဲကို download လုပ်ထည့်နောက်အကောင့်ဖွင့်မှတ်ပုံတင်ပြီးတော့ငွေချီးရတာပါတဲ့ကျမကအဲ့ဒီ application တစ်ခုစီကနေချင်းငွေတစ်ကြိမ်ရှောက်ဖူးပါတယ်ကျမချီးလိုက်တာက6000ခွဲပါအမှန်တကယ်ရောက်လာတဲ့ငွေကတော့41600ပါကျမကမရဘူးထင်လို့ရှောက်ကြည့်မိတာပါငွေတကယ်ရောက်လာတော့ဒီရောက်တဲ့ငွေကိုပြန်ပေးဖို့သူတို့ကိုချက်ချင်းဖုန်းခေါ်ပါတယ်သူတို့ဘက်ကဖုန်းမကင်တဲ့အပြင်ဒီဖုန်းကိုပါဘလော့သွားပါတယ်6ရက်နေတော့ချင်းငွေပြန်ဆက်ပါဆိုပြီးသူတို့ဘက်ကဖုန်းဆက်ပါတယ်ကျမကလည်းကျမအပြစ်နဲ့ကျမမို့ပတ်စံ2000ကျော်စိုက်ပြီးတော့6000ခွဲပေးလိုက်ပါတယ်။ဒါနဲ့လည်းမပြီးပါဘူး။ချီးထားတဲ့ငွေပြန်ဆက်ပါဆိုပြီးတော့သူတို့ကဖုန်းထပ်ဆက်ပါတယ်။ကျမကမချီးထားလို့မဆက်နိုင်ဘူးလို့ပြောတော့သူတို့ကဆဲပါတယ်။ကျမကိုယ်တည်းမဟုတ်ပဲဒီကျမမိတ်ဆွေတွေဆွေမျိုးတွေရဲ့ဖုန်းတွေကိုပါဆက်ပြီးတော့ဆဲဆိုကြတာပါ။ကျမငွေချီးလိုက်တုန်းကသူတို့ကကျမဖုန်းထဲမှာရှိတဲ့ဖုန်းနံပါတ်တွေအချက်အလက်တွေကိုနီးပညာနဲ့ခိုးယူထားလိုက်ပြီးတော့အဲ့ဒီလိုတွေလုပ်နေတာပါ။နောက်လူတွေကျမလိုမဖြစ်အောင်နဲ့အများသိအောင် RFA ကနေဒီအကြောင်းပြောပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ကဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြခြင်းပါတယ်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကင်းတောင်ရွာမှာမိသက်စခန်းတာဝန်ခံတယောက်ကမိသက်တပ်ဖွဲ့ရုံးဝင်းထဲမှာဒီစောင်းပေါက်ဖွင့်ပြီးတော့တချင်းဆိုတာတချင်းဖွင့်တာတွေမကြမကြာလုပ်နေပါတယ်တဲ့ဒီလိုစူညံတန်တွေကြောင့်နေထိုင်မကောင်းရင်လည်းမနာရအလုတ်ပင်ပန်းရင်လည်းကောင်းကောင်းမနာရပဲဖြစ်နေပါတယ်ဒါကြောင့်တက်ဆိုင်ရာကနေတားမြစ်ပေးဖို့ RFA ပေးစာပြန်စာကနေတဆင့်တိုင်ကြားအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာတချို့မှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်